အရောနှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်ပြာဇူလဇန်3ရက်2022ခုနှစ်ဇန်နဝါရီလ4ရက်အင်္ဂါနေ့ညရန်ကုန်တိုင်းဒေသကြီးမြန်ကုန်းမြို့နယ်အမှတ်5ရပ်ကွက်မစိုးရိမ်ကျောင်းနှစ်လန်းအမှတ် 70D နေဦးဆိုင်ဘူချစ်ဒေါ်နန်းခန်းလှိုင်တာသမီမြေများဖြစ်ကြသောကိုဆိုင်ခန်းရှံမရွှေဟင်းသာမိသားစုကိုဆိုင်ရှမ်းမိုင်မဆုသက်ဆံမိသားစုမနန်းမမွန်မနန်းနွန်းနမိသားစုတို့၏စင်ကျင်ပအပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ဝါမောက္ခကျောက်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားသည်တော်ဒီလိုသောဥခိုက်၍ယိုတည်စွာလျှောက်ထားအပ်ပါသည်ဖျား
အဒနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ပြာသုလဇန်3ရက်2022ခုနှစ်ဇန်နဝါရီလ4ရက်အင်္ဂါနေ့၌အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ခေမထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များအပိုင်လေရသော်ဖျားရဲ့တရားတော်ကိုနာယူမှတ်သားရသဖြင့်ခေမထေရီမရဲ့စိတ်တွေဟာတရားဘက်ကိုဥလှဲ့ပြီးတော့သွားတယ်ရှေးရခင်နဲ့မတူဘဲနဲ့တရားဘက်ကိုဥလှဲ့သွားတယ်ရှိရခင်ကဆိုရင်သူ့ရဲ့ရုပ်အစင်းပေါ်မှာမမနာတက်တယ်ဘီဗီယာဆိုတဲ့ဂုံနဲ့လည်းပဲမမနာတွေတက်တယ်အလုံးမနာကိုလွှမ်းမိုးနေတဲ့ခေမာဘီဗီယာဟာယသဗျာနဲ့တွေ့ပြီးရသော်ဘုရားတရားနာလိုက်ရတဲ့အခါမှာသူဟာကြီးကျယ်ပြောင်းလဲသွားတယ်သူကသူအထင်ရောက်နေတဲ့မမနာတွေပြုတ်ကွဲပျက်စီးသွားပြီးတော့တရားစစ်တရားမှန်ကိုသိမြင်ဖို့စိတ်ဓာတ်ဟာအခြေအနေတစ်ခုကိုရောက်ရှိလာတယ်တရားစိတ်တွေတတိတရားတွေရောက်ရှိလာပြီးတော့မြတ်စွာဘုရားရဲ့တရားဘက်ကိုအာယုံစူးစိုက်မှုတွေဖြစ်လာတယ်။အဲ့ဒီအချိန်လေးမှာမြတ်စွာဘုရားကမဟာနိဒာနသုတ်ကိုဟောတော်မူလိုက်တယ်။မဟာနိဒာနသုတ်ဆိုတာသူအတိတ်ဘဝတုန်းကလည်းထိသုတ်တန်ကိုစိတ်ဝင်စားခဲ့တယ်ယသဗျာဟောလိုက်တဲ့အခါဟိုရှေးရခင်ကငါဟိုရှေးဘဝတည်းတုန်းကငါနာဘူးတဲ့တုပ်ပဲဆိုပြီးတော့ပြန်လဲတတိထဲမှာရရှိလာတာအဲ့တော့ဘဝဆိုတာတတိထားကြည့်ကြပေါ့တခါတည်းအလူတွေမှာနေရာတစ်ခုကိုရောက်တဲ့အခါဒီနေရာမှာငါနေဘူးသလိုလိုရောက်ဘူးသလိုလိုစိတ်ထဲမှာခံစားချက်ရှိတဲ့နေရာမျိုးတွေလေကြုံရတတ်တယ်ပေါ့လူကိုယ်တိုင်မကြုံလည်းပဲအိမ်မက်ထဲမှာလို့လို့ကြုံရတတ်တာမျိုးတွေရှိတယ်လူတယောက်နဲ့တွေ့တဲ့အခါမှာလည်းပဲဘဝမှာရင်းနှီးတဲ့ပုဂ္ဂိုလ်ဆိုရင်ဒီလူဟာတွေ့ဘူးတဲ့ပုဂ္ဂိုလ်လို့လို့မိတ်ဆွေလို့လို့စိတ်ထဲမှာခံစားရတယ်ချက်ချင်းခင်မင်မှုရသွားတာမျိုးတွေလည်းဖြစ်တတ်တယ်တခါတည်းအကြတော့လူမြင်လိုက်တာနဲ့ပဲမုံဒီစိတ်တွေပေါ်လာတဲ့လူမျိုးတွေရှိတတ်သေးတယ်။တန်တရားမှာအမုန်းထားခဲ့ဘူးတဲ့ပုဂ္ဂိုလ်လေဒီအချိန်မှာတတိယပြီးတော့ဖြစ်ပေါ်လာတတ်တယ်ပေါ့။ဒါကိုလူတွေကပြောတာသူကစကားပြောတယ်လို့ဆိုတာ။မသိတဲ့အနေထားတစ်ခုကိုယ်ကိုယ်တိုင်သိတာမဟုတ်တော့လည်းပဲအတိတ်ဘဝကလေ့ကျင့်လာခဲ့တဲ့အရာတစ်ခုဟာ ကိုယ့်ရဲ့ဘဝမှာစိတ်ဝင်စားမှုတွေနဲ့ကြုံတွေ့လာတတ်တယ်။ဒါကိုပဲဝါသနာလို့လည်းပြောကြတယ်ပေါ့နော်။ဝါသနာလို့လည်းပြောကြတယ်။ပညာရဲ့တစ်ခုကလူတွေစိတ်ဝင်စားတယ်ဆိုတာအကြောင်းမဲ့တော့မဟုတ်ဘူး။အတိတ်ဘဝတုန်းကလိမ့်လာလိုက်စားခဲ့တဲ့ပညာရဲ့မျိုးဖြစ်နိုင်တယ်။သို့သော်လည်းမှတ်မိလားလို့ဆိုတော့မှတ်မိဘူး။အခုလဲခေမမီပြားဟာစိတ်တက်ကတရားဘက်ကိုရောက်လာတဲ့အချိန်လေးမှာရသော်ပြားကမဟာနိဒာနတုတ်ကိုဟောတော်မူလိုက်တယ်။မဟာနိဒာနတုတ်ဆိုတာပရိစ္ဆေသဘုပ္ပအကြောင်းကိုအဓိကထားပြီးတော့ဟောတဲ့သုတ်တံဖြစ်တယ်။ပရိစ္ဆေသဘုပ္ပကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်ဖြစ်လို့ဒီသုတ်တံကိုအတိတ်ဘဝနားခဲ့ဘူးတဲ့ဆိုတာသူကသူမသိပေမဲ့လို့စိတ်ဝင်စားမှုကတော့မြင့်တက်လာခဲ့တယ်ပေါ့တတောကံလိတစိတ်တမံညတဝနာနရတာရတိလူတွေကိုဆုံးမတဲ့နေရာမှာအလွန်ကြွန့်ကျင်တော်မူတဲ့မြတ်စွာဘုရားဟာခေမထေရီခေမပိပယရဲ့စိတ်ဓာတ်ကိုသိရှိနားလည်ပြီးမဟာနိဒာနတေသေတိသုတ်တန်တံဝိနည်းယယမိတဲ့သူပြောလိုက်တယ်သူရဲ့သူ့ကိုဆုံးမဖို့အတွက်မြတ်စွာဘုရားရွေးချယ်လိုက်တဲ့အခါကျတော့မဟာနိဒာနဆိုတာအကြောင်းနဲ့အကျိုးအကြောင်းတရားတွေကိုဖော်ထုတ်တဲ့ဖော်ကျူးတဲ့ပရိစ္ဆေသဘောပတ်တရားကိုအထုတလီဟောကြားလိုက်တယ်အဲ့တော့မြတ်စွာဘုရားတရားဟောတော့မယ်ဆိုရင်သူ့ရဲ့ဥပနိဒယကိုကြည့်တယ်ဆိုတာဒီလိုပါစိတ်ဝင်စားတယ်လေဖယ်တော့ပါရိလေ့ကျင့်ခဲ့တယ်လေဆိုတာကိုသိရှိပြီးတော့မှမြတ်စွာဘုရားတရားဟောတာဒါကြောင့်ဘုရားနဲ့တွေ့တဲ့ပုဂ္ဂိုလ်တွေကကံကောင်းတယ်အလုံးကိုကံကောင်းတယ်ကိုယ်ကြိုက်ကိုမြတ်စွာဘုရားသိနေတာဖြစ်တယ်ကျန်တဲ့ပုဂ္ဂိုလ်တွေကတရားဟောတယ်ဆိုတာယံဟောတာဖြစ်တယ်ရသော်ဗျာအဲ့လိုမဟုတ်ဘူးဒီလူရဲ့ဆန္ဒဒီလူရဲ့အစ္စတရားတေချာသိပြီးတော့ဟောတာဖြစ်တော့ယောဂဖြစ်ခြင်းအကြောင်းကိုသိပြီးတော့ဆေးတိုက်တဲ့သမားတော်လိုပဲဆေးတစ်ခွက်နဲ့ယောဂပျောက်သွားသလိုရသော်ဗျာတရားတစ်ပုဒ်နားလဲရတာနဲ့ကျွတ်တရားရသွားကြတယ်ဆိုတာအဲ့ဒါစကလုံးရွေးချယ်မှုတွေလည်းရှိတယ်ပင်ဆက်ကဆိုရယ်ပုံနာကြီးဟာသူအတိတ်ဘဝတုန်းကလိလခဲ့တဲ့ကြားနာခဲ့ဘူးတဲ့တဘာဝတရားတွေတဲ့ပါနာမရူပဆိုရယ်စကလုံးကသူ့ရင်ထဲမှာအချိန်ချင်းထပ်ထပ်ဆွဲခဲ့ဘူးတဲ့သို့တော့ဘဝတွေအမျိုးမျိုးပြောင်းလာတဲ့အခါမေ့နေတယ်ရသဗျာရသူ့ရဲ့မိကုံကိုအဲ့နာမရူပဆိုတဲ့စကလုံးလေးဖော်ပြီးတော့ဟောလိုက်တဲ့အခါကျဒါငါကြားဘူးပါတဲ့ဆိုဖြစ်သွားပြီအတိတ်ဘယ်ကရှင်းငနဲ့လင်းငနဲ့ဖြစ်သွားတရားလို့ရသွားတာချက်ချင်းဒါမျိုးကရှိတယ်ပေါ့နော်ကိုယ်ကြိုက်နေကြိုက်သွားတာအဲ့ဒါကိုအစ္ဆာတရားလို့ခေါ်တယ်လူတွေရင်ထဲမှာဖြစ်နေတဲ့အစ္ဆာတရားကိုကြည့်ပြီးတော့ဟောတာအဲ့တော့မြတ်စွာဘုရားကလည်းပဲမဟာနိဒာနတုတ်ကိုဟောလိုက်တယ်ခေမရဲ့အသိဉာဏ်ဖွံ့ဖြိုးဖို့အတွက်မဟာနိဒာနတုတ်ကိုဟောလိုက်တော့သုတ်တော်ဝသုတ်တန်တသစ္ဆန်တံပုပ္ပသင်ညမနုဿရေမဟာနိဒာနတုတ်တံကိုကြားနာလိုက်ရတာနဲ့တပြိုင်နဲ့ဟိုးရင်တော့လေးချက်ခဲတာတွေပြန်မှတ်မိသွားတယ်ပြန်မှတ်မိတယ်ဆိုတော့ငါဘယ်တော့ကဒီသုတ်တံကိုသင်ခဲ့တယ်လို့ဒီလိုမှတ်မိတာတော့မဟုတ်ဘူးသူစိတ်ထဲမှာအလွယ်တကူနားလဲသွားတယ်ကြာဘူးနာဝဆိုတာလို့သဘောပေါက်တာလင်းမြန်မြန်သဘောပေါက်တယ်ပေါ့ပုပ္ပဝသင်ညမနုဿရေအတိတ်ဘဝတော့လေးလက်ခဲ့ဘူးတာတွေကိုပြန်အောင်မိပြီးတထထိတောဝဟံတန္တိဓမ္မစက်ခုံဝိတော်ရေ ိုင်တရားတော်ဘောမှာစိတ်ဝင်စားပြီးတော့စိတ်နှလုံးငြိမ့်အိုင်ငြိမ့်အိနေတဲ့ချိန်လေးမှာမြတ်စွာဘုရားကဟောလိုက်တဲ့အခါမှာဓမ္မမျက်စိရရှိသွားတယ်ဓမ္မစက္ခုလို့ဆိုတာဒီနေရာမှာသောတပန်ဖြစ်သွားတယ်လို့ပြောတာဓမ္မစက္ခုကသောတပန်ဖြစ်တယ်ကိုလည်းဓမ္မစက္ခုလို့ပြောတယ်တဂရဂံဖြစ်ရင်လည်းဓမ္မစက္ခုလို့ပြောတယ်အနာဂံဖြစ်ရင်လည်းဓမ္မစက္ခုလို့ပြောတရားမျက်စိရသွားတယ်လို့ဆိုအဲ့ဓမ္မစက္ခုဆိုတဲ့တရားမျက်စိကိုရရှိသွားတဲ့အနေထားကဘယ်လိုတော့ဆိုရှံကိဉ္စီသမုဒိယဓမ္မံသဗ္ဗတံနိရောဓဓမ္မံဖြစ်ချင်းသဘောရှိတဲ့သင်္ခါရမှန်သမျှဟာပြည့်ချင်းသဘောရှိတယ်ဆိုတာကိုလုံးဝသဘောပေါက်သွားတယ်ဓမ္မအမြင်တစ်ခုကိုရရှိသွားတယ်လို့ဆိုအဲ့တော့ဆိုလိုတာကမာနိရဏတုတ်တန်ကိုမြတ်စွာဘုရားဟောလိုက်တာနဲ့ပရိစ္ဆေသောဥပ္ပကိုရှင်းပြလိုက်တာနဲ့သူညာနေဟာပွင့်လင်းပြီးတော့ဒိဋ္ဌိဝိသကိစ္စာဆိုရင်မှားရွံ့တဲ့အမြင်ရဲ့တန်တရားရဲ့ကင်းပြီးသောတပန်ဖြစ်သွားတယ်။တရားနာရင်သောတပန်ဖြစ်သွားတယ်လို့ဆိုလိုတယ်။သောတပန်ဖြစ်သွားပြီဆိုရင် तू ကတမန်အနေထားမဟုတ်တော့ဘူးပေါ့။သောတပန်ပုဂ္ဂိုလ်တို့ရဲ့မြတ်စွာဘုရားပေါ်မှာဆုံးဖြတ်ချက်ကခိုင်မာသွားတယ်။ပုရုဇဉ်နေနဲ့မတူဘူး။သောတပန်ဖြစ်ရင်မြတ်စွာဘုရားပေါ်မှာအဝိစ္စပဒါရတကယ်ကိုဖျားစစ်ဖဲလို့ကြီးညိုတဲ့တရားတရားအတိညာနဲ့သက်ဝင်ကြီးညိုတဲ့တရားတရားဓမ္မအပေါ်မှာအတိညာနဲ့သက်ဝင်ကြီးညိုတဲ့တရားတရားသံဃာအပေါ်မှာအတိညာနဲ့သက်ဝင်ကြီးညိုတဲ့တရားတရားနဲ့ငါးပါးသီလဟာလည်းပဲအသက်ထက်တမှုထားတဲ့အနေထားမျိုးရောက်ရှိသွားတယ်ဒါသောတပန်ရဲ့အင်္ဂါရတ္တိပဲသောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာဖျားတရားတန်ခါအလွယ်လို့တခြားကိုယ်တရားမရှိဘူးဆိုတော့ဆုံးဖြတ်နိုင်တယ်။ငါးပါးသီလနဲ့ပတ်သက်လို့အသက်ထက်တန်မှုထားတယ်ပေါ့။အသက်ထက်တန်မှုထားတယ်ဆိုတာအသက်အသေးခံခြင်းခံမဲ့ငါးပါးသီလတော့အပြည့်မခံဘူးဆိုတဲ့အဆင့်မျိုးရောက်သွားတယ်။အဲ့လိုသောတပန်ဖြစ်သွားလိုက်တာနဲ့တပြိုင်နက်လူဟာအမြင်မှမရခင်ကတော့စောကားပေါ်ကလှုပ်ခဲ့တာမျိုးတွေကဖြစ်တတ်တယ်ပေါ့နော်စောကားသလိုဖြစ်ခဲ့တာမျိုးတွေလည်းရှိခဲ့တယ်သောတပန်ဖြစ်လိုက်တာနဲ့တပြိုင်နက်သူ့ရင်ထဲမှာရှင်းလင်းပြီးတော့မြတ်စွာဘုရားအကြောင်းကိုအရင်တုန်းကတော့အေးရုပ်ဆင်းလှပမှုကိုအပြစ်ပြောတဲ့ကိုရော်ကြီးအနိစ္စဒုက္ခအနတ္တဆိုတာစိတ်ပျက်စရာတွေဟောတဲ့ကိုရော်ကြီးလို့ထင်လာခဲ့တာပေါ့အခုတရားထုတ်ရလိုက်တဲ့အခါကျတော့အဲ့ဒီအထင်တွေဟာလုံးဝရှင်းသွားတော့သူဟာသူမှားခဲ့တာတွေအတွက်ဝန်ချတောင်းပန်လာတယ်။နိပတိတောမဟေသိတပါဒမူလံမိတာဝရေ။သောတပတိမဉ္ဇဉ်ရလင်ရချင်းသောတပန်ဖြစ်လင်းဖြစ်ချင်းမြတ်စွာဘုရားရဲ့ချိန်ရင်မှဝှစင်းပြီးတော့သူပြမမိတာကိုဝန်ချတောင်းမှန်ခဲ့တယ်။ဣစ္ဆယံဒေသနထာယဣတံဝဆနပြော။ယသောဗျာကိုရှ िख ိုးပြီးတောင်းမှန်တာ။အဲ့တော့ခေမာသီရိခေမာမိဗျာရဲ့ယသောဗျာကိုရှ िख ိုးပုံကသူများနဲ့မတူဘူး။တခြားလူတွေကရှ िख ိုးရင်၃ကြိမ်ရှ िख ိုးတာသူက၄ကြိမ်ရှ िख ိုးတယ်။နှုတ်နဲ့မြွက်ပြီးတော့၄ကြိမ်ရှ िख ိုးတယ်။နမောတိသဗ္ဗထတ္တဝိနမောတိကရုဏာကရနမောတိဒိဏတန္တာရနမောတိအမတံတရာခြေနှလုံးအားချီးတော့မြတ်စွာဘုရားကိုခရော်ရင်းနှုတ်ကနေမြတ်ပြီးတော့ရှ िख ိုးလိုက်တာသဗ္ဗထတ္တဝိအယခသိန်းကိုတည်တော်မူတဲ့အိုရှင်တော်မြတ်ဘုရားတိရှင်တော်မြတ်ဘုရားနမောဥညွတ်ယူချူရှ िख ိုးပါ၏အလုံးကိုသိတဲ့ဘုရားပဲသူထင်တာအပြစ်တွေကြီးပဲပြောတယ်လို့ထင်လာတာမဟုတ်ဘူးအပြစ်လည်းသိတယ်အကောင်းလည်းသိတယ်အဆိုးလည်းသိတယ်အကောင်းလည်းသိတယ်အ ကုန်လုံးကိုသိတဲ့ပုဂ္ဂိုလ်ပဲဆိုပြီးဒါပထမတစ်ချိန်မှာပထမအချိန်မှာသဗ္ဗတ္တသဝိအရာခသိန်းကိုသိတော်မြင်တော်မူတဲ့ရှင်တော်မြတ်ဖရာတေရှင်တော်မြတ်ဖရာနမောဥညွတ်ဥညွတ်ပါれဥညွတ်ယူကျိုးရှိခိုးပါれနမောတေကရုဏာကရကရုဏာကရချီးမြတ်တော်ကရုဏာရဲ့တရားဖြစ်တော်မူတဲ့ရှင်တော်မြတ်ဖရာလောကမှာအများပေါ်မှာအကျဉ်းတရားအထားဆုံးပုဂ္ဂိုလ်ပဲမနနဲ့ပဲလာလာဆဲတဲ့လူပဲလာလာရန်လုံးတဲ့လူပဲလာလာပူဇော်တဲ့ပဲလူပဲလာလာဘယ်ပုဂ္ဂိုလ်ပဲလာလာအလုံးပေါ်မှာအကျဉ်းတရားနဲ့ဆက်ဆံနော်ကရုဏာမပြတ်ဆက်ဆံတော့မြတ်စွာဘုရားကိုမေတ္တာလို့မပြောဘဲနဲ့ကရုဏာလို့ပြောတာဟာသတ္တဝါတွေပေါ်မှာမြတ်စွာဘုရားအနေနဲ့ကြည့်မယ်ဆိုရင်ဖြစ်မာကြီးပဲဖြစ်စီတန်တရားတွေကမလွတ်သေးဘူးဆိုရင်တနာစရာပဲဖြစ်တယ်လူတွေချင်းချင်းကတော့ဒီကရုဏာဆိုတာဒုက္ခိတတ္တဝါကိုသာလဲအာယုံပြုတာဖြစ်တယ်လူတွေချင်းချင်းကြတော့မေတ္တာအဓိကရသော်ဘုရားကြတော့မေတ္တာနဲ့ကြွလွန်ပြီးတော့ကရုဏာဆိုတာထားတာဘာကြောင့်လို့ဆိုရင်ကရုဏာနိဒတာသဗ္ဗေပိဗုဒ္ဓကုဏာဗုဒ္ဓကုဏ်นี่အားလုံးဟာကရုဏာကအခြေခံတယ်ကရုဏာကမြစ်ဖြားခံလာတယ်ဆိုတော့တရားရီဒုက္ခရောက်တာကိုမကြည့်ရနိုင်တဲ့ကရုဏာဘလောက်ပဲချမ်းသာတဲ့လူလူဖြစ်ပြီဒီနေ့ချမ်းသာနေနေဖင်ကသိဆုံးခြင်းနဲ့ကြုံရမယ်ဆိုတော့သိနေဒီနေ့မြမကြီးဖြစ်ပြီမြမဖြစ်ပါတဝင်းဝင်းနဲ့ငကကြီးတဝင်းဝင်းနဲ့မြမမင်းကြီးဖြစ်နေအောင်တော့မကြခင်ဝဆကျင်းမှာတဆွရှုပ်ဆိုတဲ့ဝက်ဘွားကမလွတ်သေးဘူးဆိုတာကိုမြတ်စွာဘုရားသဘောပေါက်တာသိတယ်သိတော့ကြော်ကြည့်လိုက်တာဟာဒီလူကတော့တထေးကြီးပဲဆိုကြော်ကြည့်လိုက်အင်းတထေးကြီးကအရက်တွေတောင်မဟုတ်တာတွေလုံးနေတယ်သိသွားတာနဲ့မကြခင်သူငရဲခံရတော့မှဆိုတာဒါကိုမြင်နေတယ်အဲ့တော့ဘလို့ချမ်းသာတဲ့တရားပဲဖြစ်ဖြစ်မြတ်စွာဘုရားအနေနဲ့ကရုဏာထားတယ်ဒုက္ခရောက်ရှာတော့မယ်တန်လျာဟိုတဲ့မလို့သိရင်ဒုက္ခရောက်မှာပဲဒါသိကြ။ဒါကြောင့်မို့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုချီးမွမ်းတဲ့အခါမှာခေမာမိဘုရားကနမောတေကရုဏာကရကရုဏာကရမဟာကရုဏာရဲ့တရားဖြစ်တော်မူတဲ့မြတ်စွာဘုရား။ရှင်နဲ့နှလုံးထဲမှာကရုဏာထားတော်မူတတ်တဲ့မြတ်စွာဘုရား။တေရှင်တော်မြတ်ဘုရားနမောဥညွတ်ရေကျိုးရှိခိုးပါ၏။နမောတေဒိဋ္ဌသန္တရာတိဏ္ဍသန္တာရတန်တရာကြီးကိုတစ်ဖက်ကအရောက်ကုမြောက်ပြီးသောရှင်တော်မြတ်ဖရာတေရှင်တော်မြတ်ဖရာနမောဥညွတ်ယွကျိုးရှိခိုးပါ၏သတ္တဝါတွေကိုတန်တရာတစ်ဖက်ကန်းကိုပို့မယ်ဆိုတော့သူကိုယ်တိုင်ရောက်ပြီးမှပို့လို့ဖြစ်တာမရောက်သေးတဲ့လူကပို့လို့မဖြစ်ဘူးလေညွန်နေနေနေတဲ့လူတစ်ယောက်ကကြံ့နေညွန်နေနေနေတဲ့လူတစ်ယောက်ကိုကယ်ဖို့ဆိုတာမဖြစ်ဘူးရှင်နစ်နေတဲ့လူတယောက်ကရေနစ်နေတဲ့လူကိုကယ်လို့မမရတာသူလည်းနစ်နေတာကိုယ်လည်းနစ်နေအဲ့တော့မြတ်စွာဘုရားကကြတော့အဲ့လိုမဟုတ်တိဏ္ဍတန်တာရာတန်တရာကြီးကိုကူးပြီးတော့ဟိုဘက်ကန်းကိုရောက်နေတဲ့ပုဂ္ဂိုလ်ဖြစ်လို့သတ္တဝါတွေကလည်းတိဏ္ဍတာရိယငါတန်တရာကြီးဟိုဘက်ကန်းရောက်ပြီးတော့သတ္တဝါတွေအားလုံးကိုလည်းဟိုဘက်ကန်းရောက်ပို့ပေးမယ်ဒါသဘာဝကြတယ်ပေါ့နော်ဒါကြောင့်မို့တိဏ္ဍတန်တာရာတန်တရာတစ်ဖက်ကန်းကိုတက်လှမ်းတော်မူပြီးတဲ့ရှင်တော်မြတ်ဖရာတေရှင်တော်မြတ်ဖရာနမောဥညိယကျိုးရှိခိုးပါ၏တတိယမြောက်ရှိခိုးလိုက်စတုတ္ထမြောက်ကြတော့နမောတေအမတံတဒအမတံတဒပတိယမံမြတ်နိဗ္ဗာန်ကိုအနှင်းတော်မူတတ်တဲ့မြတ်စွာဘုရားတရဝရီကိုတရားဟောပြတာဆိုတာဘယ်တော့မှမတရားတဲ့နေရရောက်ဖို့သို့မဟုတ်နိဗ္ဗာန်ချမ်းသာကိုပိကန္နာပဲဖြစ်တယ်ဗော။ဒါကြောင့်အမတန္တရမတိယမှာမြတ်နိဗ္ဗာန်ကိုပိကန္နောမူရတဲ့ယသောဖျားတေရှင်တော်မြတ်ဖျားနမောဥညွတ်ယွကျိုးရှိခိုးပါ၏လို့ယသောဖျားကို၄ချိန်၄ခါအာရပါရရှိခိုးလိုက်တာသူကငိုလဲညံကြီးတဲ့အမျိုးသမီးကိုပရိစ္ဆေသမုပ္ပါဒ်ကို တကယ်ကိုနှစ်နှစ်ကာကနားလည်ပြီးသောတပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ဆိုမြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုလည်းပဲထုတ်ပေါ်ပြီးတော့ဒီလို၄ချိန်ရှစ်ခိုးလိုက်တယ်ပထမရှစ်ခိုးတယ်ရှစ်ခိုးပြီးတော့ခြေဆုတင်စကားကိုပြောတယ်ဒိဋ္ဌိကေနပက္ခန္တံပက္ခန္တာကာမရာဂဝိမောဟိတာတရားသမာဥပယေနဝိနေတာဝိနေရတာတဲ့သူပြောလိုက်တဲ့စကားကသူ့ရဲ့မူလအခြေအနေတန်တရားအခြေအနေကနေစပြီးနောက်ဆုံးဖျားနဲ့မတွေ့ခင်အခြေအနေထိမှာသူဘာဖြစ်နေဒိဋ္ဌိခေနပက္ခန္တာအမြင်မှားတဲ့ခြုံပုတ်ထဲမှာတိုးဝင်နေတာနော်အမြင်မှားတဲ့ခြုံပုတ်ကြီးတဲ့တိုးဝင်မိနေတာဘယ်တော့မှမထွက်နိုင်ဘူးလေမှားရနေတဲ့အမြင်တစ်ခုထဲမှာသူကတင်စားပြီးတော့ပြောလိုက်တာခြုံပုတ်ကြီးတဲ့သူတိုးဝင်နေသူဖြစ်ခဲ့တယ်ဒါကြောင့်မို့အမှန်မသိနိုင်ခဲ့ဘူးတဲ့ကာမရာဂဝိမောဟိတာလိုချင်စရာအာယုန်တွေကိုလိုချင်တတ်တဲ့တဏှာကြောင့်တွေးဝေမိန်မောနေတဲ့သူဟာသူ့ကိုယ်သူလဲသူ့ရုပ်အဆင်းကိုလဲသူသိပ်ပြီးတော့ခြေနဲ့တည်းနှစ်သက်တည်းသူရဲ့စီစဉ်ချမ်းသာကိုလည်းသူကျင့်တတ်တယ်နှစ်သက်တယ်ကာမရာဂဖွေမိသရလိုအာနာရှိတဲ့ချမ်းသာကြွယ်ဝတဲ့တိုက်ပြည်ဘီအင်းကြီးတစ်ခုရဲ့မိဖုရားဖြစ်ရတာခုံယူတယ်ရထားတဲ့စီစဉ်လေးပေါ်မှာကျင့်တတ်တယ်အဲ့ဒါကာမရာဂဝိမောဟိတာကာမဂုဏ်အာယုန်နေပေါ်မှာတွေ့တားနေတဲ့တဏှာနဲ့သူဟာတွေ့ဝေးနေတယ်ယုံထွက်မှာမကောင်းမှုလို့မသိဘူးကောင်းတယ်လို့ပဲထင်တယ်တွေ့ဝေးတယ်ဆိုတာရှေ့မတွေ့နိုင်ဘူးဒီထဲမှာပဲခြေနဲ့ပြီးမိမောနေတယ်တဲ့အဲ့ဒါလို့အခြေအနေမျိုးရောက်နေတဲ့သူ့ကိုတရားသမာဥပယေနဝိနေတာဝိနေရတာတရားဝါရီကိုဆုံးမသွန်တဲ့အရာမှာစိတ်ဝင်စားတော့မူတဲ့စိတ်ဝင်သားသွားစိတ်ဝင်စားသွားတယ်မြတ်စွာဘုရားဟာသူ့ကိုအမတန်ကောင်းမွန်တဲ့ဤစနစ်ကိုအသုံးချပြီးတော့ဆုံးမသွန်သင်ခဲ့တယ်။တမ္မာဥပယေနဝိနိတာသာတကယ်ကိုသူဆုံးမတာကအမတန်မှကောင်းတယ်။အဲ့တော့မိဘတွေလည်းဒီဆုံးမနေကိုမှတ်သားထားဖို့ကောင်းတယ်။ဘယ်သူပဲဖြစ်ဖြစ်မှတ်သားထားတဲ့နေပေါ့။သူ့ရုပ်ပေါ်သူဆွဲနေတဲ့ဥပါဒံကိုတရားနဲ့ချွတ်တာမဟုတ်ဘူးသူ့ရဲ့လှပတဲ့ရုပ်ဆင်းရှိတဲ့အမျိုးသမီးပုံကိုဖန်ဆင်းပြပြီးတော့တဏှာနဲ့ချွတ်လိုက်တာငချင်းစီနဲ့ငချင်းကြော်သလိုပဲဆူးကိုဆူးနဲ့ပြန်ထွင်သလိုပဲတစ်ပင်ပေါ်မှာရှိတဲ့တစ်သီးကိုကြွေကြတဲ့တစ်သီးနဲ့ပြစ်ချသလိုပဲဒါအမှန်တန်ကောင်းတဲ့နေစိတ်ပြောင်းပြီးတော့ဆိုက်ကိုသရဖီလို့ခေါ်ရမှာတကယ်ကိုကောင်းတဲ့နေစနစ်ပဲလူတယောက်ဟာတခုခုဆွဲလန်းနေတယ်အဲ့ဒီဆွဲလန်းနေတာကိုသွားတားမြစ်လို့မရဘူးမလုံးတယ်လို့ပြောလို့မရဘူးသူကဆွဲလန်းနေတာအဲ့ဒီဆွဲလန်းနေတာတွေကိုအတင်းကျပ်သွားလို့ရင်ဒုက္ခရောက်တတ်တယ်အဲ့ဒီဆွဲလန်းနေတာကိုမဆွဲလန်းစေခြင်းရင်အဲ့ဒီတဲ့တာရာကိုပြရမှာဒါမြတ်စွာဘုရားရဲ့ဤပဲဘာလို့ပြောတာတော့ဆိုဥပါဒံကိုတဏှာနဲ့ချွတ်ရတရားနဲ့ချွတ်လို့မရဘူးတရားဟောလို့မရဘူးအဲ့တော့မိဘတွေကိုသားသမီးကတယောက်ယောက်ပေါ်မှာဆွဲလန်းနေတယ်ဆိုလို့ရှိရင်သူ့ရဲ့တာရာလေးနဲ့ချွတ်ရင်ကျွတ်နိုင်တယ်အဲ့လိုမဟုတ်ဘဲနဲ့အိမ်တကာပိတ်ထားရင်တော့အဲ့ဒါအစိတ်တောက်တာတော့ဖြစ်ကုန်ရောနော်အဲ့ဒါနီလန်းကမှားနေတယ်နီလန်းမှားနေတယ်သူတွေ့တာဆွဲလန်းနေတဲ့အရာကိုဆန့်ကျင်မဲ့လုပ်ပြီးချွတ်လို့မရအဲ့ဒီတဲ့တာရာပြလိုက်လို့ရှင်သူ့ဘာသူပြောင်းသွားတာစိတ်ဆိုတာတာရာလိုချင်တာပဲလေအဲ့တော့သူ့ရင်လှပ်ပါတဲ့အမျိုးသမီးတယောက်ရဲ့နေမိတယုတ်ကိုဖန်ဆင်းပြလိုက်တဲ့အခါကျတော့သူ့ကိုယ်သူဆွဲလန်းနေတဲ့ဥပါရဏကြီးကပြုတ်ထွက်သွား ပြုတ်ထွက်သွားပြီအဲ့ဒီအမျိုးသမီးပေါ်မှာဆွဲလန်းနေဆွဲလန်းမှုကြိုးစားလာတယ်အဲ့ဒီအချိန်မှာဆွဲမခံဘူးမြတ်စွာဘုရားအဲ့ဒီအမျိုးသမီးရုပ်ဆင်းကိုပြောင်းလဲသွားအောင်ဖန်တီးပေးလိုက်တယ်သူဆွဲလို့မရအောင်လုပ်တာဒီချွတ်ပုံချွတ်နည်းကနန္ဒမင်းသားရံဘွားတော်ကချွတ်တာလဲဒီနည်းပဲလေနတ်သမီးတွေပြတယ်ဆိုတာအဲ့ဒါနတ်သမီးပြလိုက်တာနဲ့သနာပရကရိယာနေလှကအလိုလိုပြောက်သွားတာရှင်မရှင်လို့မရတာတာရာကိုပြလိုက်တယ်အဲ့ဒါလို့ဖြစ်တာအခုလည်းပဲဒီစနစ်ပဲတာငခြင်းစီနဲ့ငခြင်းကြောတာလို့ဥပါရံကိုတဏှာနဲ့ချွတ်လိုက်တယ်အဲ့ဒီတဏှာကိုအကျမတရားနဲ့ဒါအလွန်ကျွမ်းကျင်တဲ့တမားတော်တွေဆေးကုတဲ့အခါမှာလဲစွဲနေတဲ့သို့မဟုတ်โอ้จ้าနေတဲ့ယောဂါကိုဆိုလို့ရှင်ငုတ်နေတဲ့ယောဂါကိုပို့ပြီးတော့ထလောင်ဆေးကြွေးပြီးတော့มาဒီယောဂါကိုကုတာเนาะဒီယောဂါကိုကုတာပထမကြွအောင်လုပ်လိုက်တယ်ကြွအောင်လုပ်ပြီးတော့มาဒီယောဂါကိုကုတဲ့သဘောလိုပဲဥပရံကိုချွတ်ဖို့ရတဲ့တဏှာကိုအသုံးချလိုက်တယ်အဲ့တော့သူဟာအလွယ်တကူနဲ့ပဲအကျွတ်တရားရသွားတာအဲ့ဒါကိုသူပြန်ပြောပြတာတရားတမ္မာဥပါနေတာအရှင်ဘုရားအလွန်ကောင်းတဲ့ဤပရိယေကိုအသုံးချပြီးတော့သူ့ကိုဆုံးမတာသူ့ရင်ထဲမှာရှိတဲ့တဏှာကိုဖယ်ရှားနိုင်အောင်သူ့ကိုဆုံးမခဲ့တာပါတဲ့ဒါကျေးဇူးတင်စကားပြောတာအတ္တတနေနဝိဘောခာတာရိတနာမေတိနာအရှင်ဘုရားလိုအသိပညာကြီးမားတဲ့ပုဂ္ဂိုလ်မြတ်တွေကိုမတွေ့ရတဲ့ပုဂ္ဂိုလ်တွေဟာဓမ္မအရသာသုံးဆောင်ခံစားနိုင်ခြင်းမရှိကြပါဘူးတဲ့ဓမ္မအရသာကိုဓမ္မနဲ့မတွေ့နိုင်ကြဘူးဓမ္မအရသာအသိဉာဏ်ကိုမသိနိုင်ကြပါဘူးတဲ့မသိနိုင်ရင်ဘာဖြစ်တော့အနုဘွန်တိမဟာဒုက္ခတတ္တတန္တရတာကလေးရှင်ပြားလိုပုဂ္ဂိုလ်မျိုးနဲ့မတွေ့ရတဲ့တရဝရေဟာတန်တရားဆိုရက်ကျေပြောလာတဲ့ပင်လေကြီးထဲမှာမဟာဒုက္ခကိုကြုံကြရတာဖြစ်ပါတယ်အနုဘွန်တိမဟာဒုက္ခတကယ်ကိုကြီးမားတဲ့ဒုက္ခကိုခံစားနေကြဒါမြတ်စွာဘုရားနဲ့တွေ့ရတဲ့အနေထားတစ်ခုကိုပြောပြီးတော့ယထဟံလောကတရဏံအရဏံအရဏံတကုံနတ္တသာမိအတုရထံဒိသယာမိတမစ္ဆယံဒါသူ့ပြစ်ကိုဝန်ချတောင်းပန်တာတပည့်တော်မဟာတဲ့လောကရဲ့ကိုယ်ခွေရဖြစ်တဲ့အရှင်ဘုရားကိလေသာကင်းစင်တော်မူတဲ့အရှင်ဘုရားကိလေသာကင်းစင်လို့နေရံကိုသိမြင်တော်မူတဲ့အရှင်ဘုရားကိုအနိကနေထိုင်သူဖြစ်ပါလျက်အရှင်ဘုရားလမ်းတော်ကြွလာတဲ့အခါတို့တပည့်တော်အရှင်ဘုရားကိုလာရောက်ခရော့ခြင်းမလုပ်ခဲ့ပါဘူးတဲ့မဖူးတွေ့ခဲ့ပါဘူးဒေသယာမိတမစ္ဆယအဲ့ဒီအပြစ်ကိုတပည့်တော်မှအပြစ်လို့ပဲဖွင့်လှစ်ပြီးဝန်ခံပြောကြပါတယ်ဟုတ်တယ်လေသူပဲဝိဒရမင်းကြီးကဖះကိုဝဲတာပဲရသော်ဖះလည်းနန်းတော်အချိန်ချင်းကြွတာပဲဘယ်တော့မှဖះစီမလာဘူးသူကတွေ့ဘူးသူနန်းဆောင်မှာပဲသူနေတယ်လာမန်းတည့်ရတဲ့နဲ့မသွားတာအဲ့ဒါကိုပြောတာနတ္တသာမိအတုရထံဟိုတရားရနန်းတော်ကြွလာတဲ့သူဖះကိုသွားပြီးတော့ဝှချတဲ့နဲ့ပေါ့လူဟိုတရားရတော့သွားတဲ့နဲ့အဲ့ဒါတော့သူမလုပ်ခဲ့ဘူးတဲ့အဲ့ဒီအပြစ်ကိုအပြစ်ဖြစ်တပြီးတော့ဖွင့်ဟဝန်ခံပါတယ် confession လုပ်တာဒါဖွင့်ဟဝန်ကြရဲဆို confession လုပ်တာ confess လုပ်ပါတယ်သူမှားပါတယ်ပေါ့တရားအတွက်အဲ့ဒီမှားတဲ့ဟာအတွက်အပြစ်လို့သူဝန်ချပြောပါတယ်လို့ဆိုတယ်နောက်တစ်ခါမဟာဟိတံဝရထတံ အဟိတောတိဝိသင်္ခိတာတကယ်ကိုထွမြတ်တဲ့ဓမ္မအတိကိုပေးပြီးတော့အကျိုးစီးပွားကိုများစွာဆောင်ရွက်ပေးတယ်မြတ်စွာဘုရားဖြစ်ပါလျက်သားနဲ့အဟိတောတိဝိသင်္ခိတာသူစိတ်ထဲမှာအဟိတာဒီကိုယ်တော်သွားကြတော့လို့အလကားပဲဒီကိုယ်တော်နဲ့မတွေ့ချင်ပါဘူးကြိုးမရှိပါဘူးလို့အတွေးမှပြီးတော့တဲ့နောပေသိရူပနိရတာသူ့ရဲ့ရုပ်အဆင်းလှပပုံမှာမွေးလျော်မမနာတက်ပြီးတော့အရှင်ဖျားထံချင်ကပ်မှုမပြုတ်ခဲ့ဘူးပါဘူးတဲ့ဟောမချင်ကပ်ခဲ့ဘူးပါဘူးသေးသေးရမိတမစ်စရာအဲ့ဒီအပြစ်ကိုဝန်ချတောင်းမှပါတယ်ဖွင့်ဟဝန်ခံပါတယ်လောကမှာအပြစ်ဆိုတာ2မျိုးရှိတယ်ဝန်ခံလိုက်တော့ဒီအပြစ်ကပျောက်သွားတာလားလို့ဆိုစဉ်းစားကြည့်ပေါ့နော်အပြစ်ဆိုတာပြုလုပ်စဉ်ကဖြစ်ခဲ့တာအပြစ်ပြန်လေးဝန်ချတောင်းမှတဲ့အချိန်မှာအဲ့ဒီအပြစ်ကိုထောက်ပြတာအဲ့တော့ဘာဖြစ်လို့ပြီးပြီးသားကိုဝန်ချတောင်းမှန်ရသလဲဆိုရင်ပြုတ်လုတုံးကအပြစ်ကဒါကအာရမ္ဘစအကုသိုလ်လို့ခေါ်တယ်လှုပ်လို့ဖြစ်တဲ့အကုသိုလ်ဖြစ်တယ်အဲ့ဒီလှုပ်ထားပြီးသားအကုသိုလ်ကိုပြန်ပြီးတတိယတဲ့အခါမှာငါမှားတယ်ဆိုတာကိုတတိယတော့ဝန်ချတောင်းမှမှုမပြုတ်ပဲနဲ့ဒီတိုင်းထားမယ်ဆိုရင်ငါမှားတယ်ငါမှားတယ်ဆိုပြီးတော့လူတွေရင်ထဲမှာခြေကွဲမှုတွေဖြစ်တတ်တယ်။နောင်တပူပန်မှုတွေဖြစ်တတ်တယ်။အဲ့ဒီနောင်တပူပန်မှုဖြစ်တာကအကုသိုလ်တစ်ခု။လှုပ်တုံးကဖြစ်တဲ့အကုသိုလ်နောင်ကြတော့မှမှားတယ်လို့ဆိုပြီးတော့ပူပန်နေတာနောက်ထပ်ကုသိုလ်။အဲ့ဒါဝိပတိတာရစလို့ခေါ်တယ်။ခန္ဓာကလှုပ်တုံးကဖြစ်တာကအာရမဇအာရမဇအကုသိုလ်ကဖြစ်ပြီးနေပြီသူ့ကိုပြင်တာမဟုတ်ဘူးဝန်ချတောင်းမှနဲ့ဆိုတာဝိပတိတာရဇမတောင်းမှမချင်းဒီအတွက်စိတ်ထဲမှာမရှင်းဘူးဟောနောင်တရရနေတယ်အဲ့ဒါအတွက်တောင်းမှလိုက်တဲ့အခါမှာရှင်းနေမှရှင်းသွားတယ်ငါတောင်းမှပြီးပြီငါမှားတာကိုပြောပြီးပြီကိုယ်ဖက်ရှင်လုပ်ပြီးပြီဆိုနောက်ထပ်အကုသိုလ်ဆက်မတိုးတော့ဘူးလို့ဆိုလို့ရရတ်တန့်လိုက်တာတောင်းမှန်ခြင်းဖြင့်ရတ်တန့်လိုက်တယ်ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်ကုသိုလ်လုပ်ပြီးတော့ခဏခဏတတိယဝန်သားရင်လည်းဒီကုသိုလ်ကတိုးတယ်အကုသိုလ်လုပ်ပြီးတော့အဲ့ဒီအကုသိုလ်ကိုခဏခဏဝိပတိတရာဖြစ်နေလည်းအဲ့ဒီအကုသိုလ်ကတိုးတယ်အဲ့ဒါမတိုးအောင်ရပ်လိုက်တာပဲငွေတွေသူများစီကငွေတွေချီးထားပြီးတော့အတိုးမပေးနိုင်တဲ့အခါအတိုးကတက်နေသလိုပဲအကုသိုလ်တိုးကုသိုလ်တိုးတွေကတက်နေတယ်အဲ့ဒါကိုရပ်တန့်ပြည့်အဲ့ဒါကိုသဘောပေါက်ရမှာနော်ဝန်ချတောင်းမှန်တယ်ဆိုတာအဲ့ဒီငါမှားပါတယ်ဆိုတာအတွက်စိတ်သောကရောက်တာအတွက်ဝန်ချတောင်းမှန်လိုက်လို့ရှိရင်သူကစိတ်အေးသွားတယ်နောက်ထပ်အတိုးရလိုက်တာနဲ့တူတူပဲအကုသိုလ်အဲ့လိုဆုံးလို့ရပေါ့။နောပိသိရူပနိရတာဒေတယမိတာမေစရာ။ကိုယ်ရုပ်ဆင်းပေါ်မှာပျော်မွေ့နေလို့အရှင်ဘုရားထံမချင့်ကိုက်မိခဲ့ပါဘူး။ဒီဟာလဲအပြစ်လို့တပည့်တော်ဝန်ခံပြောကြပါတယ်ဆိုပြီး။အဲ့လိုမြတ်စွာဘုရားကို၄ချိန်ရှ िख ိုးပြီးတော့ရသော်ဘုရားရဲ့ကျေးဇူးတရားတွေပြောတယ်ပြီးတဲ့အခါမှာသူ့အပြစ်ကိုဝန်ချတောင်းပန်တယ်သူပါမှားခဲ့ပါတယ်ဆိုတာဝန်ချတောင်းပန်တယ်တဒာမထုရနေခောသောမဟာကရုဏိကောစီနောရသော်ဘုရားစကားပြောတဲ့အခါမှာအမတန်မှချူတာတယ်မထုရနေခောသောအတန်လည်းနားထောင်ရတာအမတန်မှမေတ္တာကရုဏာသာနဲ့ဆိုနားထောင်ရတာလည်းအမတန်မှသစ္စာဗျာရဲ့အတန်ကစိတ်နှလုံးအေးချမ်းနေ။ဒါကြောင့်အဲ့ဒီလိုဝန်ချတောင်းမှန်တဲ့အခါမှာတဲ့ ချူတာသောစကားဆံရှိတဲ့မဟာကရုဏာရှင်မြတ်စွာဘုရားကအဝောစာဒိဋ္ဌိခိမိတိအေးခိမရှားလိုက်ပါတော့ထားလိုက်ပါတော့ပေါ့သူဝန်ချတောင်းဝန်နာကိုလက်ခံလိုက်တယ်ဟုတ်ပြီတော်လောက်ပြီလက်ခံတယ်ဝန်ချတောင်းဝန်နာကိုလက်ခံလိုက်တယ်သိဉ္စံတော်အမတေနမံအဲ့ဒီလိုမြတ်စွာဘုရားကလက်ခံလိုက်တာနဲ့လက်ခံလိုက်တဲ့ဆိုတဲ့စကားလေးကိုကြားလိုက်ရတဲ့အခါမှာသူ့ကိုအမြတ်ကြီးရေစင်နဲ့သုံးလောင်းလိုက်တယ်လို့သူခံစားရတယ်အီချမ်းသွားတယ်စိတ်ထဲမှာနှုတ်ဆိုသူစိတ်ထဲမှာအပြစ်ကြီးလို့ဖြစ်တယ်မြတ်စွာဘုရားကဒိဋ္ဌခေမီအေးခေမာတော်တော့ငါသဘောငါလက်ခံတယ်လို့ပြောလိုက်တာနဲ့ပဲသူကစိတ်နှလုံးအီချမ်းသွားတယ်အမြတ်ကြီးရေစင်နဲ့သုံးလိုက်တယ်လို့ပူလောင်နေတဲ့အချိန်မှာရှေခဲရေလေးနဲ့ချိုးလိုက်ရတယ်လို့နေမှာပေါ့အဲ့ဒါလို့စိတ်နှလုံးအေးချမ်းသွားတယ်လို့ဆိုလိုတယ်ပေါ့ယသဗျာရဲ့ချုံတာတဲ့စကားနဲ့ခွင့်ပြုလိုက်တဲ့စကားကြားလိုက်ရတဲ့အခါမှာတဒါပနမြတိရတာကတ္တဝါစနံပရက္ခိဏခန္ဓဝဒိဋ္ဌဝနရပတိဣဒံဝဆနာယသဗျာရဲ့ယသဗျာကိုအုတ်ခေါင်းနဲ့ရှ िख ိုးတယ်အုတ်ခေါင်းနဲ့ရှ िख ိုးတယ်ဆိုတာဥချတယ်ပေါ့နော်အုတ်ခေါင်းနဲ့ရှ िख ိုးတယ်လက်အုပ်ချီယုံနေမဟုတ်ဘူးခေါင်းနဲ့တိုက်ပြီးတော့ခေါင်းနဲ့ဥချရှ िख ိုးတယ်အဲ့ဒါလို့ရှ िख ိုးပြီးတဲ့အခါမှာယသဗျာကိုလက်ရရေလှိတိတယ်ဆိုတော့လက်ရဘက်ကထားတယ်သို့မဟုတ်တလေးတစားလက်အုပ်ချီပြီးတော့နောက်ဆုတ်တယ်ရသော်ဗျာရှိခိုးဝါကြပြီလက်ဥချီနောက်ဆုတ်ပြီးတော့နန်းတော့ပြန်သွားတာပေါ့အကြောင်းကနေထွက်ခွာပြီးနန်းတော့ပြန်သွားတယ်ခန္ဓဝါနန်းတော့ပြန်ရောက်တဲ့အခါမှာဒိဋ္ဌဝါနရပတိဣဒံဝဆနမပြဝီနန်းတော့ပြန်ရောက်ရောက်ချင်းဘုရင်ကြီးကိုတွေ့ခွင့်တောင်းပြီးတော့ပိပိသရမင်းနဲ့သွားတွေ့တယ်ပိပိသရမင်းကိုတွေ့ပြီးတော့တွေ့ချင်းဗာပြောတော့ဆိုအဟောတမဥပယောတိစိတ္တိတောစိတ္တိတောယပရိဓမဝနာဒသနာကာမယထိထောနိဗ္ဗာန်တော်မူနေအရှင်မင်းကြီးတဲ့အရှင်မင်းကြီးရဲ့စိတ်ကူးနဲ့နိပရိယေနဲ့ကျမကိုဥယျာဉ်ကြီးကိုလွတ်လိုက်တာဥယျာဉ်ကြီးကိုဆိုပြီးတော့လွတ်လိုက်တာတဲ့အခုတကယ်ကိုတောအုပ်ကြီးတောဥယျာဉ်ကိုတစ်ပင်နေကိုချိရှိဖို့လွတ်လိုက်တာအခုကျတော့တောတောင်ကင်းရှင်းတဲ့နိဗ္ဗာန်တဏှာဆိုတဲ့တောကင်းတဲ့မြတ်စွာဘုရားကိုသူဖူးတွေ့ခဲ့ရတယ်ဆိုလိုတာကတစ်ပင်နေကိုချိဖို့ဥယျာဉ်ကိုချိဖို့လွတ်လိုက်တာအခုတကယ်ကိုတဏှာတိဟုသောတောအုပ်ကင်းစင်နဲ့မြတ်စွာဘုရားကိုသူဖိုးတွေ့ရတယ်တဲ့သူ့ရဲ့နီလန်ဟာကောင်းလိုက်တာပေါ့လွတ်တာကဥယင်သူတွေ့ခဲ့ရတာဖရာနော်ယတိတေရုစတိရာဇသာသနေတတတာရိနောယတိတေရုစတိရာဇဆိုဥပိမြင့်မတ်ရှင်မင်းကြီးကသဘောတူခွင့်ပြုမယ်ဆိုရင်သာသနေတတတာတုနောတာတိနောတာတိကုံနဲ့ပြည့်စုံတာတိကုံဆိုတာအိဋ္ဌာယုံနဲ့တွေ့လဲအနိဋ္ဌာယုံတို့သဘောထားနိုင်တယ်အနိဋ္ဌာယုံနဲ့တွေ့လဲအိဋ္ဌာယုံတို့သဘောထားနိုင်တယ်တာတိကုံဆိုတိမှတ်တဲ့အနိဋ္ဌာတစ်ခုပြောအဲ့ဒါမှတိမှတ်တယ်ဆိုလိုတာဘယ်တော့မှအပြောင်းအလဲမရှိဘူးကောင်းတာနဲ့တွေ့လို့ပြုံးတာမဟုတ်ဘူးမကောင်းတာနဲ့တွေ့လို့မဲ့တာလည်းမဟုတ်ဘူးပြုံးခြင်းမဲ့ခြင်းစိတ်ထဲကလည်းပဲလိုက်လျောခြင်းဆန့်ကျင်ခြင်းဆိုလိုတာကောင်းတာနဲ့တွေ့ရင်ပြုံးတယ်မကောင်းတာနဲ့တွေ့ရင်မဲ့တယ်ဆိုတဲ့အခြေအနေပြောင်းလဲမှုတွေမရှိဘဲနဲ့ကောင်းကောင်းမကောင်းကောင်းအမြဲတမ်းဟာဒီမျက်နှာအခြေအနေလုံးဝမပြောင်းတာကိုဓာတိကုံလို့ခေါ်တယ်ဟောအဲ့ဒါကိုစပိမာဓာတိလို့သုံးတယ်တာတိဆိုတာတမိဝဒိဋ္ဌတေတိတာတိဒီတိုင်းပဲလို့ဆိုလိုတယ် အပြောင်းလဲမရှိဘူးဒီတိုင်းပဲလူတွေဆိုတာအပြောင်းလဲရှိတယ်လေငိုတော့မျက်နှာတစ်မျိုးရှိတော့မျက်နှာတစ်မျိုးပြောင်းလဲတယ်လေကောင်းတဲ့နဲ့တွေ့ရင်ပြုံးစီပြုံးစီမကောင်းတဲ့နဲ့တွေ့ရင်ငိုမဲ့ငိုမဲ့လူတွေရဲ့အပြောင်းလဲတွေရှိတယ်စိတ်ဓာတ်ကလည်းအပြောင်းလဲရှိတယ်အဲ့တော့မြတ်စွာဘုရားမှာအဲ့လိုအပြောင်းလဲမရှိလို့တာတိဒီလိုသုံးတာတာတိကုံဆိုတာစာပေမှာသုံးလေးရှိတယ်အဲ့ဒါလေးကိုသဘောပေါက်ဖို့ပေါ့နော်တာတိကုံဆိုတာတိမတ်တဲ့ခုံလို့ပြောရမယ်အပြောင်းလဲမရှိတိမတ်တဲ့ခုံနဲ့ပြည့်စုံနေမှုတဲ့ဘုရားမြတ်စွာရဲ့သာသနာတော်မှာတဲ့ပပိစိတ်တမိရူပေဟံနိဗ္ဗိဏမုနိဝါနိနာမြတ်စွာဘုရားရဲ့ဆုံးမစကားကြောင့်တဲ့လူ့ဘဝရဲ့အလှပရုပ်ဆင်းတွေပေါ်မှာသူဟာစိတ်ပြည့်ငြိမ်ငွေ့နေပြီတဲ့ဒါကြောင့်မို့လို့မြတ်စွာဘုရားရဲ့သာသနာတော်မှာဘိက္ခုနီမဝုပ္ပယစေတဲ့မင်းကြီးသဘောတူတယ်ဆိုရင်သူဘိက္ခုနီမဝုချက်ပါတယ်လို့ပြောတယ်ဒါကြောင့်တန်းပြီးတော့ခွင့်တောင်းလိုက်တာနော်အဲ့ဒီတော့ဖေဝိသရမင်းကြီးကလည်းသောတပန်သူကလည်းသောတပန်ဆိုဘုရားကလည်းလွန်ကြီးညိုတဲ့ဘုရင်ကြီးဆိုအင်းစလိန်ပိတ်ခဟိတဝါနတရာဟတမဟိပတိမြေပြင်ကိုစွပတဲ့ဘုရင်မင်းကြီးကခေမမီဘုရားကိုလက်အုပ်ချီပြီးတော့သူပြောတယ်ဒါသူတို့လက်အုပ်ချီတယ်ဆိုတာအိန္ဒိယထုံးစံအရာတုံနဲ့တူလေးစားတာပဲလေလက်ဟုတ်ချီတာဆိုတူဦးမှာပေါ့အိန္ဒိယဝန်ကြီးချုပ်ဗမာပြည်လာတော့လေးမြန်မော့အစင်းမှာလက်ဟုတ်ချီတယ်လေတူတယ်ပြန်သွားတဲ့အခါလည်းလက်ဟုတ်ချီတယ်လက်ဟုတ်ချီတာကသူကလူရင်ကျေးမှုတစ်ခုအနေနဲ့လက်ဆွဲနှုတ်ဆက်တာအခုတော့လက်ဆွဲတာမဟုတ်တတော်ချင်းတတော်ချင်းတွက်နေတာကွာတတော်ချင်းတွက်တယ်လက်သီးချင်းထိုးတယ်ကွာကောင်းတဲ့နမိတ်တော့ဟုတ်ဖို့မရဘူးတရောင်ဆိုတာအတွက်တဲ့ဟာလေလက်သီးဆိုတာလဲထိုးတာပဲအဲ့တော့လက်ဆွဲနှုတ်ဆက်တာမဟုတ်တော့ဘူးကိုပြေကြောင်ဆိုပြီးတော့ကိုကလက်သီးချင်းထိုးတယ်တရောင်ချင်းထိတယ်အဲ့ဒါခေပြောင်းသွားတာကောင်းတဲ့နမိတ်လားလို့ဆိုတော့ကောင်းတဲ့နမိတ်လို့မထင်ဘူးလက်ဆွဲနှုတ်ဆက်တာကတော့ဒါဟိုသဘောဝကြရပေါ့နော်ဒါကိုပြေကြောင်ပဲလှုပ်လို့ဘာကြောင်ပဲလှုပ်လို့ကောင်းတဲ့နိမိတ်တော့မဟုတ်ဘူးလက်သီးချင်းထိုးမယ်ဆိုရင်အတိတ်ပဲပါနေတယ်တရောင်နဲ့တွက်မယ်ဆိုရင်အတိတ်ပဲလည်းပါတယ်အဲ့ဒီလိုအခုကိကတရောင်နဲ့နှုတ်ဆက်တယ်လက်သီးနဲ့နှုတ်ဆက်တယ်အဲ့တော့ဒီဖေဝိသရမင်းကြီးကလက်ဟုတ်ချီတယ်မိဖုရားကိုလက်ဟုတ်ချီပြီးတော့အနုဇာနာမိတေဘတ်တိပပိစ္ဆာတဝသိစ္ဆတုဗတ္တိဆိုတာမိဖုရားတွေကိုခေါ်တဲ့စကားလုံးတစ်ခုပဲရှင်မရှင်မရဲ့ယဟန်အဖြစ်ကိုသူခွင့်ပြုပါတယ်တဲ့သဘောတူပါတယ်တဝသမိတ်စတူအောင်မြင်ပါစေတဲ့စိတ်ကူးကြံစည်မှုတွေအားလုံးအောင်မြင်ပါစေတဲ့ခွင့်ပြုပါတယ်တဲ့စိတ်ကူးတဲ့အတိုင်းအောင်မြင်ပါစေလို့ဘေဝိတရမင်းကြီးခွင့်ပြုလိုက်တယ်အဲ့တော့ဒီထဲမှာလည်းခွင့်ပြုရုံနဲ့ပါတာခွင့်ပြုရုံနဲ့မဟုတ်ဘူးအချမ်းအနေနဲ့ရှင်လောင်းလှဲ့တယ်လို့မျိုးထဲမှာလှဲ့ပြီးတော့ကြောင်းတော့ပို့တာဖြစ်တယ်နော်ရှင်လောင်းလှဲ့တာလို့ခေဘာမီဘုရားကိုတန်းစားဆင်းပြီးတော့ဘုရားကြောင်းရောက်ထီအောင်အချမ်းရံပြိသက်တွေနဲ့လှဲ့ပို့ဒေဝဝင်းတို့ရာဇာဝင်းတို့တွေပေါ့အဲ့လိုချမ်းအနေလိုက်ပို့เจ้าတော့ရောက်ဘိက္ခုနီမเจ้าရောက်လိုက်ပို့ပေးတယ်အဲ့ဒါနဲ့ခေမမီဘုရားဘိက္ခုနီဖြစ်သွားပြီမိရွတ်တော်ဂောရဝေကြီးဆီရောက်တော့မှာပေါ့ရောက်တော့တဲ့အခါမှာပပိစိတ်တဝါတရာစာဟံအတ္တမသိဥပတိတေသူကသူပြောပြတာကျွန်ုပ်ဟာတဲ့ဘိက္ခုနီမဖြစ်ပြီးတော့နှစ်ပတ်လောက်မှာနှစ်ပတ်အချိန်လေးမှာပဲတိပောတယံစဘေရင်စဒိဋ္ဌဝတံဝိကမာနတာစီမီထွင်းရင်ကနေပြီးတော့မိတော့ကလေးပေါ်လာတာရဲ့မိတော့ကလေးငြိမ့်သွားတာရဲ့ဒါအဲ့ဒါမိထွန်းတဲ့အခါကိုယ့်ကိုသတိထားကြည့်ကြဒါလည်းကမ္မထမ်းပဲအဲ့ဒီအာယုန်နဲ့ပဲဒါတရားဖြစ်တရားရတယ်သလိုမိတော့ကလေးပေါ်လာတာ ဒါအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယပရိစ္ဆေသုပ္ပတ်နဲ့ပြောမယ်ဆိုလို့ရှိရင်ပြီးတော့ကလေးဟာစီနဲ့မိစ္ဆာကိုအကြောင်းပြုပြီးပေါ်လာတာစီနဲ့မိစ္ဆာကအကြောင်းတရားပြီးတော့ကလေးဟာအကျိုးတရားအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ပဲအဲ့ဒီပြီးတော့ကလေးဖြစ်လာတာကိုဒီအကြောင်းကြောင့်ဖြစ်တယ်ဆိုအကြောင်းနဲ့အကျိုးနားလဲသွားတယ်တခါပြီးတော့လေးငြိမ့်သွားတယ်ပြီးတော့လေးငြိမ့်သွားတာဘာဖြစ်လို့ငြိမ့်တာတော့စီကုံသွားတယ်မိစ္ဆာကုံသွားတယ်ဟုတ်ပြီ။အော်စီကုံရင်မိစ္ဆာကုံရင်ပြီးတော့ငြိမ့်နေဆိုတာအဲ့ဒါလေးကိုမြင်ပြီးတော့ဒိဋ္ဌဝါတန်ဝိကမာနတာဒါလေးကိုအသိဉာဏ်နဲ့ကြည့်ရှုပြီးတော့ကိုယ့်ဘဝကိုဆက်ကြည့်လိုက်တဲ့အခါငါဘဝဟာလေဒီတိုင်းပါလားငါတဏ္ဍမှာရှိတဲ့ယုတ်ဒီနန္ဒီရလေဒီတိုင်းပဲအကြောင်းကြောင့်ဖြစ်လာတယ်ပြီးရင်အကြောင်းချုပ်ရင်သူလည်းချုပ်သွားမယ်စီနဲ့မိစာကအကြောင်းမိတော့လေးကအကျိုးစီနဲ့မိစာဖြစ်လာလို့မိတော့လေးဖြစ်လာတာစီနဲ့မိစာချုပ်သွားလို့ရှင်မိတော့လေးလည်းချုပ်ငြိမ့်သွားတယ်အကြောင်းနဲ့အကျိုးတင်္ခါရတရားတွေရဲ့ဒီဖြစ်လာပုံပြက်လာပုံတွေပေါ်မှာတံဝိကမနတာတံဝိကညာဖြစ်ပွားလာတယ်တဲ့အဲ့လိုဖြစ်ပွားလာပြီနိဗ္ဗိဏသဗ္ဗသင်္ခါရေအဲ့ဒီမိတော့ကလေးကိုချီးရင်ကနေပြီးတော့မြင်မြင်သမျှသင်္ခါရလို့ဆိုတဲ့အတိုင်းပဲကိုယ်ခန္ဓာမှာရှိတဲ့ယုတ်ဒီနန်းနေသူများခန္ဓာမှာရှိတဲ့ယုတ်ဒီနန်းနေအကုန်လုံးအဲ့ဒီပုံမှာစိတ်ပြည့်ညီးငွေ့တယ်ဆိုတဲ့ဝိပဿနာညာဖြစ်လာတယ်နိဗ္ဗိဏညီးငွေ့တယ်ဆိုတာဘာကိုပြောတာတော့ဆိုตายะป่วยอ่ะไม่ตรีดอกูเปลาะเสียอ่ะไม่ตรีดอกญีงွေเลยซะญีงွေปูจ่าล่ะไม่ติดญีงွေเลยซะอะญีတော့ญีปูจ่าเลยงွေတော့ไม่งွေอูญีတော့ญีได้ขณะขณะทุกข์ทุกข์บัวญีอ่ะเสียเพียเสียกองเนะลูกญีတော့ญีดิดาเวดีหน้าเวเปลี่ยนเว้ยไล่จ่ะเปลี่ยนดีแท้ไม่ทนได้อูเออแล้วญีงွေเลยสร้าดายูโหลจนอูစေပြေဆရာကြီးဆိုတဲ့အတိတ်ပဲပေါ်လာတယ်နိဗ္ဗိဏသဗ္ဗသင်္ခါရေဘယ်သင်္ခါရပဲဖြစ်ဖြစ်ပြဲတယ်လို့စိတ်ထဲမှာမထင်တော့လူချင်းတဲ့တဏှာတွေရောကြသွားတယ်ပြီးတော့ပရိစ္ဆေသုပ္ပတ်ကိုလည်းနာထားတဲ့အခါပစ္စယကာရကောဝိတာအကြောင်းတရားတွေရဲ့အကျိုးတရားတွေကိုထုတ်လုပ်နေတဲ့အခြေအနေတွေကိုသူအသိဉာဏ်နဲ့ဖြစ်ပေါ်လာလို့စတုရောဂေအတိတ်ကမှာဩဃ၄ပြတန်တရားကိုကြော်လွှားပြီးတော့အရဟတမပပုနေအရဟတဖို့ရောက်သွားတယ်ဆိုလိုတာသင်္ခါရတရားတွေပေါ်ညင်းဝေးတာဝိပဿနာညာလို့ဆိုလိုတယ်ပစ္ဆယကာရကောဝိတာသူ့ရဲ့အရေးချင်းအကြောင်းနဲ့အကျိုးဆင်ခြင်သုံးသက်တဲ့အသိဉာဏ်ကြောင့်တန်တရားတွေပေါ်မှာညင်းဝေးသင်္ခါရတရားတွေပေါ်မှာညင်းွေတဲ့အခါမှာဩဃ၄ပြကိုဖြတ်ကျော်ပြီးတော့ရဟန္တာဖြစ်သွားပါတယ်လို့သူတို့ပြောတာ။ဩဃဆိုတာတင်စားထားတဲ့စကားလုံးတစ်ခုပေါ့။လောဘကိုဖြတ်ကျော်တယ်၊ဒိဋ္ဌိကိုဖြတ်ကျော်တယ်၊မာနကိုဖြတ်ကျော်တယ်။အဲ့ဒါတွေကိုဖြတ်ကျော်လိုက်တာကိုဩဃကိုဖြတ်ကျော်တယ်လို့ပြောတယ်။ကာမောဃ၊ဘဝောဃ၊ဒိဋ္ဌောဃ၊ဝိဇောဃဆိုတဲ့ဩဃ၄ပါး။အဲ့ဒါကိုကျော်ပြီးတော့ရတ္တဖို့ရဟန္တာဖြစ်သွားတယ်လို့ဆိုတယ်။အဲ့ဒီလိုယဟနာဖြစ်သွားတဲ့အခါမှာရိုးရိုးယဟနာဖြစ်တာမဟုတ်ဘူးအစွမ်းဤတတိတွေပါလာတဲ့တခါလဲတချို့ကရိုးရိုးပဲယဟနာဖြစ်တယ်စွမ်းဤတတိမပါဘာနဲ့တူတော့စောင်းဝဲတော့အောင်ကြတဲ့ခုံတူးပါတဲ့လူနဲ့မပါတဲ့လူတို့တော့ခုံတူးတွေနဲ့လာတာခုခေပြောကြတဲ့ဆယ်တန်းမှာဒီဘယ်နှလုံးပါတယ်ဆိုတာဒီခေမထေရီမားကလည်းဒီတွေအများကြီးနဲ့အောင်ယဟနာဖြစ်သွားတာ။ဘာတွေနဲ့ယဟနာဖြစ်တော့ဆိုအိတ္တိသုသဝတိအသိန်။တကူမျိုးမျိုးလည်းလုံနိုင်သွားတယ်။ယဟနာဖြစ်လိုက်တာနဲ့အဲ့ဒါတွေပါပါလေ။စွိုင်းတတိတွေပါလာတယ်။ဒိဗ္ဗာယသောတတာတုယ။တကယ်ကိုဝေလံတဲ့အတန်နေတိုးတိတ်တဲ့အတန်နေကိုကြားနိုင်တဲ့ဒိဗ္ဗသောတာအဖေညင်။စေတောပရိယညာနတသူတော်ဘဝစိတ်ကိုသိနိုင်တဲ့အသိညာ။ဝတိစာပိဘဝမှာအဲ့ဒီစွမ်းရည်တွေသူရတယ်တဲ့ ပုဗ္ဗေနိဗ္ဗာန်သာနာမိဘယ်တော့ပါရမီဘွားစားခဲ့တယ်ဆိုတာလည်းသူသိတယ်ဒေဝသကုဝိတော်ရိတံသူချိကျင်တဲ့နေရာကိုလည်းဒေဝသကုနဲ့ကြည်နိုင်တယ်သဗ္ဗတဝပရိခိဏအာသဝတရားတွေသူယင်ထဲမှာလုံးဝလက်ကျန်မရှိအောင်ကုန်သွားတယ်နတ္ထိတာနိပုဏ္ဏဘောသူ့ဖို့နောက်ဘွားဆိုတာမရှိတော့ဘာကြောင့်လို့ဘဝဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့ကိလေသာတွေဖယ်ပြီးသားဖြစ်သွားလို့ကိလေသာမရှိသည့်အတွက်ကြောင့်ဘဝဆိုတာမရှိဘူးကိလေသာနိရောဓေကမ္မနိရောဓောကိလေသာတွေချုပ်ရင်ကံချုပ်တယ်ကံချုပ်ရင်ဘဝတစ်ခုတိဆောက်တာမရှိတော့ဘူးတို့ဆိုလို့လည်းပေါ့အထဏမနိရုဒ္ဓိသူပฏิဘာနေတထေဝါစာပฏิသဝိရဉဏ်၄ပါးတဲ့အထပฏิသံမိရာအနတိဘေနဲ့ပသက်ပြီးသိတယ်ဓမ္မပฏิသံမိရာစကလုံးနဲ့ပသက်ပြီးအဲသိတယ်နိရုဒ္ဓိပါဒစကားနဲ့ပသက်ပြီးသိတယ်ပฏิဘာနာအတိညာနဲ့ပသက်ပြီးသိတယ်ဒီဉာဏ်ကြီးတွေကလည်းပဲထက်မြက်ပြီးတော့လာတယ်လို့ဆိုပရိသုတ်ဓမ္မမဉာဏံဥပ္ပန္နဗုဒ္ဓသာသနိမြတ်စွာဘုရားသာသနာတော်မှာသူ့ရဲ့ဉာဏ်ဟာဝင်းလက်တောက်ပြောင်လာခဲ့တယ်လို့ဆိုလိုတယ်ကုသလဟံဝိသုဒ္ဓိသူကထာဝဋ္ဌိဝိသရတာတကယ်ကိုသူဟာကိရိတာစင်ကြယ်ရေးကိစ္စနဲ့ပသက်ပြီးဓမ္မအဋ္ဌညာစင်ကြယ်ရေးနဲ့ပတ်သက်ပြီးဝိသုဒ္ဓိတရားနဲ့ပတ်သက်လာတဲ့အခါသူ့လိမ္မာကျွမ်းကျင်မှုရှိတယ်။ကထာဝဋ္ထုဝိသတရာစကားပြောရမယ့်နေရာတွေမှာလည်းသူကလိမ္မာကျွမ်းကျင်တယ်။အပြောဆိုလည်းလိမ္မာကျွမ်းကျင်မှုရှိတယ်။အဘိဓမ္မနေယျူစာတဲ့အဘိဓမ္မနည်းတွေကိုလည်းကောင်းကောင်းကျွမ်းကျင်တယ်။ဝတိပတ္တမိသာသနိသာသနာတော်မှာစွမ်းရည်တတိတွေပြည့်ဝရှိတယ်။အဲ့ဒါနဲ့ပတ်သက်ပြီးသူဆက်ပြောတာတတော်တောရဏဝုထုတ်သမေရေညာကောသလတာမိနာပုစိတိနိပုနိပင်ညေပြာကရွန်တိယထာတထံပြာကရွန်တိယထာတထံတောရဏဝုထုဆိုတဲ့ယတ္တိသမာတဲ့ကောသလမင်းကြီးမေးတဲ့မေးခွန်းတွေတိမ်မွေးနေနေတဲ့မေးခွန်းတွေကိုသူကအမှန်ကန်ဖြေဆွနိုင်ခဲ့တယ်ဆိုတာဉာဏ်ကြီးတဲ့ဘိက္ခုနီမှာအဲ့တော့ကောသရမင်းကြီးကတိုင်ကန်လှိပြီတဲ့အခါမှာတာဂိတဒီခေမထေရီမကြီးကတာဂိတနဲ့ကောသလဒီပါရဏသီချားမှာတာဝတိချားမှာလေတာဂိတနဲ့တာဂိတဆိုတာဝိသခာရဲ့မြို့တာဂိတနဲ့တာဝတိချားမှာတောရဏဝုထုဆိုရဲဒေတာတစ်ခုရှိတယ်အဲ့ခေမထေရီမကအဲ့ဒီမှာရောက်နေတဲ့ချိန်ကောသရမင်းကြီးကလည်းတိုင်ကန်လှိလိရင်ကနေပြီးတော့တာဝတိကနေပြီးတော့ခီးသွားရင်ကနေအဲတောရဏဝုထုရောက်လာတယ်။အဲဒေသကိုရောက်လာတာ။ရောက်လာတော့ကောသရမင်းကြီးကလည်းဖရာတရားကြည်ညိုတဲ့ဘုရင်ဆိုတော့လေသူ့လူတွေကိုမေးတယ်။အေးဒီဒေသမှာပညာရှိရဟန်းသားငါတွေငါတို့သွားရောက်ပြီးတော့ကြောရမယ့်ပုဂ္ဂိုလ်ရှိလားလို့ပြီးလိုက်တော့သူနောက်ဝန်တန်းကမင်းမူတန်းကဘုရင်ကြီး तू ကစုံစမ်းထားပြီးသားတည်းကဘုရင်ကမေးရင်ဖြေနိုင်အောင်ဆိုတော့အဲ့ဒီလူတွေကထုံးစံပဲရှင်မင်းကြီးဒီတောရဏဝုထုမှာတခြားယဟန်တန်ကတော့မရှိဘူးအမတန်အသိဉာဏ်ရှိပြီးတော့ထက်မြက်တဲ့ခေမထေရီမတော့ရှိတယ်ခေမထေရီမအကြောင်းလဲသူတို့သိပါဗောဗိမိသာရရဲ့မိဖုရားကနေပြီးတော့ဘေကုဏီဝတ်လာတဲ့ခေမထေရီမတော့ရှိတယ်။သူဟာအပျော်ဟောအမတမကောင်းတယ်အသိဉာဏ်ထက်မြက်တယ်။သူပဲရှိပါတယ်ဆိုတော့အေးကောင်းပြီငါဒါဆိုရင်ခေမထေရီမနဲ့သွားတွေ့မယ်သွားဖူးမယ်ဆိုပြီးတော့တောရဏဝတ္ထုမှာဒီကောသရမင်းကြီးကလာရောက်ပြီးတော့တွေ့တာတွေ့ုံတွေ့တာမဟုတ်ဘူးသူကမေးခွန်းနဲ့မေးတယ်။သူမေးတဲ့မေးခွန်းကိုနည်းနည်းစဉ်းစားကြည့်ပါရဟန္တာပုဂ္ဂိုလ်ဟာတဲ့သိပြီးတဲ့နောက်ဖြစ်အောင်မလားသိပြီးနောက်ဖြစ်သလားတဲ့ဒါပထမမေးခွန်းရဟန္တာပုဂ္ဂိုလ်ဟာသိတဲ့သိပြီးတဲ့နောက်မဖြစ်တော့ဘူးလားတဲ့ဒါဒုတိယမေးခွန်းရဟန္တာပုဂ္ဂိုလ်ဟာသိပြီးတဲ့နောက်ဖြစ်တာလည်းရှိတယ်မဖြစ်တာလည်းရှိတယ်ဒီလိုလားတဲ့စတုထကြတော့ရဟန္တာပုဂ္ဂိုလ်ဟာသိပြီးတဲ့နောက်မှာမဖြစ်ဘူးဒါပေမဲ့မဖြစ်ဘူးလည်းမဟုတ်ဘူးဒါပေမဲ့ negative เนาะသိပြီးတဲ့နောက်မဖြစ်ဘူးဒါပေမဲ့မဖြစ်ဘူးလည်းမဟုတ်ဘူးဆိုတော့ဘာမှမရမှာ အတကားလေးခွန်းရှိတယ်။ရဟန္တာပုဂ္ဂိုလ်သည်သိပြီးနောက်မဖြစ်ဘူးဆိုတာတခုသိပြီးနောက်ဖြစ်တယ်ဆိုတာတခုသိပြီးနောက်မဖြစ်ဘူးဆိုတာတခုသိပြီးနောက်ဖြစ်တာလည်းရှိတယ်မဖြစ်တာလည်းရှိတယ်ဆိုတာတခုသိပြီးနောက်မဖြစ်ဘူးသို့ဘူးလုံးဝမဖြစ်တာတော့မဟုတ်ဘူးဆိုတာရဲ့မရှိဘူးရှိတယ်ကားလို့ပြောတာနဲ့အတူတူပဲမရှိဘူးလို့ပြောပြီးရှိတယ်မရှိဘူးရှိတယ်နှစ်ခွားတုံဖြေတာအဲ့ဒီမိကုန်းတွေကဘလို့ဟာတော့ဆိုတော့တတဝါနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တတဝါသည်သိပြီးနောက်ဖြစ်သလားလို့ဖြစ်တယ်လို့ဖြေရင်တတတဝါရမြဲနေဖြစ်တယ်လို့ပြောတာတတဝါဆိုတာဖြစ်တယ်လို့ပြောရင်တတရဝါရမဖြစ်ဘူးလို့ပြောရင်ဥစ္စေရဝါရတချို့ဖြစ်တယ်တချို့မဖြစ်ဘူးလို့ဆိုရင်ဧကိစ္ဆတတရဝါရဖြစ်တာမဖြစ်ဘူးမဖြစ်ဘူးလည်းမဟုတ်ဘူးဆိုတာကြတော့အမရဝိခေပဝါရလို့တော့၄ချက်၄ချက်အများတန်းရှိတယ်တရားလက်တ္တလို့ခေါ်တယ်ထာလက်တ္တမိကုန်နေအဲ့တော့ခေမထေရီမကကောသရမင်းကြီးကအဲ့လိုမေးလိုက်တော့သူကဘာပြောတော့အရှင်ထေရီအရှင်မယဟန္တာပုဂ္ဂိုလ်ဟာသိပြီးနောက်ဖြစ်သလားဆိုတာဒါမျိုးပြောလို့မရပါဘူးအပြကတံမပြောရမယ့်စကားဖြစ်ပါတယ်ဒီတစ်ခုကအပြကတံမေတ္တာဒါမပြောရမယ့်စကားဖြစ်ပါတယ်ယဟန္တာပုဂ္ဂိုလ်မှသည်ဖြစ်တယ်လားမဖြစ်ဘူးလားဆိုရင်လည်းဒါမျိုးလည်းပြောလို့မရပါဘူးအတချို့ဖြစ်တယ်တချို့မဖြစ်ဘူးဒါမျိုးလည်းပြောလို့မရဘူးသူဖြေတာအပြကတမေတ္တံပြောလို့မရပါဘူး ਨੇ ဖြေလိုက်တယ်လေးချက်လို့အဲ့တော့ဘာဖြစ်လို့ပြောလို့မရတာတော့လို့ဆိုလို့ပြောလို့ဖြစ်တဲ့ယုတ်ဒိဏ္ဏနေမရှိတော့လို့ပြောလို့မရဘူးလို့ပြောတာလေယဟန္တာဖြစ်သွားပြီတဲ့နောက်မှာဒီပုဂ္ဂိုလ်ဟာနောက်ဘဝမှာယုတ်ဏ္ဏပြောလို့ရတဲ့ယုတ်ဏ္ဏခန္ဓာဆိုမရှိဘူးလေမရှိလို့ပြောလို့မရပါဘူးလို့ဆိုလို့ရပေါ့နော်အဲ့လိုဖြေလိုက်တာဒါလေးနဲ့တဲ့မြတ်စွာဘုရားရဲ့အဖြေစကားမျိုးပဲလေးနဲ့တဲ့စကားပဲဘာလို့လို့ဆိုရင်ယန္တာပုဂ္ဂိုလ်လို့ကမရှိဘူးယုံနာမဲ့ရှိတယ်ဟိုကပြဉ္ညာမျှတာဖြစ်တယ်ပေါ့သူကပြဉ္ညာကိုကြိုင်မေသည့်အတွက်ကြောင့်အပြကတမေတ္တံလို့ပြောတာရုံဏံကိုပေးတာမဟုတ်ဘူးယဟန္တာဆိုတဲ့ပုဂ္ဂိုလ်တယ်ယဟန္တာပုဂ္ဂိုလ်သည်သိပြီးနဲ့နောက်ဖြစ်သေးလားဆိုတဲ့မိကုံးဟာဒါယဟန္တာပုဂ္ဂိုလ်သည်ဆိုတဲ့ကနောက်ထပ်ဖြစ်မဖြစ်ဆိုတာတွေပြောတာတွေကအလွယ်မှားတွေဖြစ်သွားတယ်ကဲဒါရှင်းအောင်တစ်ခုပြောပြမယ်ကျွန်ုပ်မှာကားမရှိပါအဲ့ဒီမရှိတဲ့ကားဟာမိတ်တင်ဂျပန်လားမိတ်တင်ဂျာမနီလားဘယ်လိုဖြေကြမလဲကျုပ်မှာကားမရှိဘူးမရှိတဲ့ကားဟာဂျပန်လုတဲ့ကားလားဂျာမနီမှာလုတဲ့ကားလားဆိုရှိမှာမရှိတဲ့ကားကိုမိတ်တင်ဂျပန်မိတ်တင်ဂျာမနီပြောလို့ရပါမလားဘာနဲ့ဥပမာတူတော့ဆိုရင်သားသမီးမထွန်းကားတဲ့အမျိုးသမီးတယောက်ကိုသူ့မှာသားသမီးမရှိဘူးဒါပေမဲ့သူ့သားကဘယ်ရွယ်ရှိလဲလို့မေးရင်ဘယ်လိုလုပ်ဖြစ်သားမမရှိတာပဲရွယ်ရှိတော့လို့ဆိုတာဖြေးစရာရှိမှမရှိတာအဲ့ဒါလိုပဲအခုကလည်းဖြေးစရာမရှိဘူးဒါမှမဟုတ်အပြကတဖြေးစရာမရှိပါဘူးဒါနဲ့ပတ်သက်ပြီးရှိမှမရှိတာဘယ်လိုလုပ်ဖြေးမလဲဒီအသေးပဲကိုပြောတာနော်ယဟန္တာပုဂ္ဂိုလ်ဆိုတာရှိကိုမရှိဘူးရှုံးနံမဲ့ရှိတယ်အဲ့ဒီပုဂ္ဂိုလ်ကိုအရှိအနေနဲ့မေးသည့်အတွက်ကြောင့်ဖြေးစရာမရှိပါဘူးလို့ပြောလိုက်တယ်အဲ့တော့ပြီးတဲ့အခါဘေကုဏီမကပြောလိုက်တယ်မကျေနပ်လို့ရှိရင်တဲ့မြတ်စွာဘုရားနဲ့တွေ့ရင်ဒီမေကွန်ထပ်မေးလိုက်ပါတဲ့ဖျားဖြည့်တဲ့တိုင်းသာမှတ်လိုက်ပါလို့ဘုရင်ကြီးကိုပြောလိုက်တော့တာဝတိယဘုရင်ကြီးကလည်းဖျားစီခဏနာရောက်တော့ဖျားစီရောက်တဲ့ကဒီမေကွန်ထပ်မေးတယ်မေးတော့ခေမဘေကုဏီမှာဖြည့်တဲ့အတိုင်းပဲတထက်သေးကြမြတ်စွာဘုရားအဲ့ဒီမှာသူကအော်တယ်ဆရာတပည့်ဟာကြည်သမောင်းတထက်သေးပဲတဲ့ဆိုပြီးဝမ်းမြောက်ဝမ်းသာပြောတယ်အဲ့ဒီဇာလန်လည်းရှိတယ်ပေါ့နော်တဒါသရာစာသူကတံဥပသင်္ကမပုစ္ဆတပုစ္ဆတအဲ့ဒီကောသရမင်းကြီးကမြတ်စွာဘုရားနဲ့တွေ့တဲ့အခါမှာလည်းဒီမိကုန်းပေးတယ် တထေဝဘုရောပြာကတိယထာတိပြကတမယဘေကုဏီမှာဖြေတဲ့အတိုင်းပဲမြတ်စွာဘုရားလည်းဖြေလိုက်တယ်စီနောတတ္တမိန်ခုနှစ်တုတ်သောဣတရေကေတပေတိမှာအဲ့ဒါနဲ့ပတ်သက်ပြီးအဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးမြတ်စွာဘုရားကဒီလိုနည်းနည်းနဲ့မိဂွန်းတစ်ခုဖြေနိုင်တယ်ဆိုပြီးတော့မဟာပညာကျော်ဘွဲ့ပေးလိုက်တာပေါ့မဟာပညာတကယ်ကိုကြည်ကြင်မြင်မြတ်တဲ့ပညာရှိသူတွေထဲမှာ ထွတ်မြတ်ဖြစ်တယ်လို့ရှင်သာရိပုတ္တရာကိုပေးတဲ့ဘွယ်မျိုးဘေကုဏီတွေထဲမှာထူးခြားတဲ့အသိပညာရှိတဲ့ဘေကုဏီဖြစ်မြတ်စွာဘုရားကဣတရေဘွယ်ချီကျူးလိုက်တယ်တဲ့အဲ့တော့သူကနောက်ဆုံးချိန်မှာသူရဲ့နောက်ဆုံးရဲ့နေ့ရက်များပြောတာကတော့ကိလေသာစာပိတမရှာသူမှာကိလေသာတွေမရှိတော့ပါဘူးအကုန်လုံးဖြတ်စီးပြစ်ပါပြီ ဘဝတ္တဝေတမှုဟတဘဝရေအလုံးကိုပဲဖြတ်ပြီးပါပြီနာဂီဝဗန္နစစ်တော်ဝေရာမိနာသဝါကျိုးဖြေပြီးတော့လွတ်လိုက်တဲ့ဆင်မာကြီးလိုသူဟာလွတ်လွတ်ကျွတ်ကျွတ်နဲ့အာတော်ကင်းပြီးတော့နေရပါတယ်သွားကတံဝတ္တမေဝတိမေအာတိမမဘုဒ္ဓသတ္တန်တိကေမြတ်စွာဘုရားထံသူလာရောက်ရတာဟာကောင်းသောလာရောက်ခြင်းဖြစ်ပါတယ်အကျိုးရှိသောလာရောက်ခြင်းဖြစ်ပါတယ် တိတ်သောဝိဇ္ဇာအနုပ္ပတ္တကတံဗုဒ္ဓသာသနာဝိဇ္ဇာညံသုံးပါးကိုလည်းသူရရှိပြီးပြီမြတ်စွာဘုရားရဲ့အဆုံးအမကိုလည်းပြည့်စုံအောင်သူဖြည့်ကျင့်မိတာဖြစ်တယ်တဲ့ပဋိသင်္မိတာစတ္တသောဝိမောက္ခေပိစာအတ္တိမေပဋိသင်္မိတာညံ၄ပါးကိုလည်းသူရတယ်ဝိမောက္ခဆိုတဲ့ဇန်ရှင်မျိုးကိုလည်းသူရတယ်ဆလဘိညာသစ္စိကတာအဘိညာ၆ပါးကိုလည်းသူမျက်မှောက်ပြုတယ်ကတံဗုဒ္ဓသာသနာမြတ်စွာဘုရားရဲ ခါမှာအဋ္ဌံသူတံနော်ခေမာဘိက္ခုနီဣမာဂါထာယောဘာသိဌာတဲ့ခေမာဘိက္ခုနီမဟာဒီဂါထာတွေကိုရွတ်ဆိုပြီးသူ့ရဲ့နောက်ဆုံးနေ့မှာပြောကြားခဲ့တာဖြစ်ပါတယ်ဆိုတာနဲ့ဒီခေမာဒေရီမရဲ့အပါဒံကိုအဆုံးသတ်ထားတာဖြစ်ပါတယ်တရားချက်ကသူတော်စင်ပရိသတ်ပေါ့တော့ခေမဘိက္ခုနီမရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့မြတ်အကြောင်းကိုနာယူမှတ်သားကြရသဖြင့်မိမိတို့ဓမ္မဓမ္မအဋ္ဌဉာဏ်တွေကိုရရှိပြီးတော့ထိုဓမ္မအဋ္ဌဉာဏ်ကိုအခြေပြုတာနိဗ္ဗာန်မဲ့ဖို့ကိုမျက်မှောက်ပြုနိုင်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည
်း
ခြေစက်ချရအောင်အရှင်ဖေယအ
ရှင်
ဖေယဖေယဘီတော်တို့သည
်ဖေယဘီတော်တို့သည
်ဓမ္မအဋ္ဌဉာဏ
်ဓမ္မအဋ္ဌဉာဏ်
ဈာရှိမသာလင
်
နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့
်ဓမ္မအဋ္ဌဉာဏ်
ဓမ္မအဋ္ဌဉာဏ
်ရရှိစေရန
်ရရှိစေရန်
ရှိတန်ကြလျက
်ရှိတန်ကြလျက်
ဓမ္မသဘင
်ဓမ္မသဘင်
ရှင်ခြင်းပါ
ရှင်ခြင်းပါ
ပြုလို့ကြ၍
ပြုလို့ကြ၍
အဗဒဒါနာ
ဓမ
္မဒါနာ
ဓမ္မဒါနာ
တရားအလှူတော်ကို
တရားအလှူတော်ကို
ပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုန်ထားလျက်
အာယုန်ထားလျက်
နာကြကြပါကုန်၏
နာကြကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ဓာတဝဝတ္ထု
ဓာတဝဝတ္ထု
အစုစုလို့ဖြင့
်အစုစုလို့ဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကုန်၏
ယနေ့ယခု
ယနေ့ယခု
အာထုပြုလို့ကြရသော
အာထုပြုလို့ကြရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစုသည်
နိဗ္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည်
းဖြစ်ပါစေသတည်
းဤကောင်းမှု
ဤကောင်းမှု၏
အဖို့ဘာကကို
အဖို့ဘာကကို
အမိအဖ
ာအမိအဖာ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမဆပ်၏
ဆရာသမားမဆပ်၏
ဘာသူကဝါသာ
ဘာသူကဝါသာ
ဒုနတ်မြတ်မာ
ဒုနတ်မြတ်မာ
တတဝအများတို့အား
တတဝအများတို့အား
အမြ
အမြအမ
ြဝေငှပါကုန်၏
ဝေငှပါကုန်၏
ကုသိုလ်အမြ
ကုသိုလ်အမြ
ဘူဇီရာကြကုန်သည်ဖြစ်၏ဘ
ူဇီရာကြကုန်သည်ဖြစ်၏
ကိုစိတ်နှစ်ဖြာ
ကိုစိတ်နှစ်ဖြာ
ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေ